အမေရိကန်သမ္မတကယူကရိန်းကိုရေရှည်ဆက်ကူညီဖို့ဂျာမနီကိုနေချင်းပြန်သွားပြီးပြောလိုက်ပါတယ်။ရုရှားကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းကိုအခုလိုဆက်ကူညီထောက်ပံ့ပေးသွားဖို့သမ္မတဂျိုးဘိုင်ဒန်ကနေတိုမာမေးဖွဲ့ကိုထပ်မံတိုက်တွန်းလိုက်တာပါ။အမေရိကန်ပြည်ထောင်စုမှာယူကောက်ပွဲတွေကျင်းပဖို့သတင်းနှစ်ပတ်ကျော်သာလိုတော့တဲ့အချိန်မှာပဲသူ့ရဲ့သမ္မတတာဝန်တွေမပြီးဆုံးခင်တွားရောက်တဲ့ဂျာမနီနိုင်ငံခီးစဉ်တင်မှာသမ္မတဘိုင်ဒန်ကအခုလိုပြောသွားတာပါ
။ We cannot let up. We must sustain our support.
ပြစ်လိုက်လို့မရပါဘူး။ယူကရိန်းအတွက်ကူညီထောက်ပံ့မှုတွေဆက်ပေးသွားပါလိမ့်မယ်။ကုလသမဂ္ဂဗဒင်ရှင်စာတမ်းနဲ့ညီယူကရိန်းအတွက်တရားမျှတပြီးရေရှည်ခိုင်မြဲတဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်တဲ့အချိန်ထိကူညီပံ့ပိုးပေးသွားပါလိမ့်မယ်လို့ဒီနေ့ဂျာမနီရောက်နေချိန်မှာပြောသွားခဲ့တာပါ။ဂျာမနီကိုဒီနေ့ရောက်လာတဲ့အမေရိကန်သမ္မတဘိုင်ဒန်ကိုဂျာမန်သမ္မတဖရန့်ဗိုက်တာစတီမီယာကလည်းကွန်ပျူတာဖွင့်နဲ့ကော်စော့နီခင်ကြိုဆိုခဲ့တယ်လို့ဂျာမနီနိုင်ငံရဲ့အမြင့်ဆုံးကွန်ပျူဆုဖြစ်တဲ့ Order of Merit ကွန်ပျူဆုတစ်စိတ်ကိုလည်းပေးအပ်ခဲ့ပါတယ်ခင်ဗျာ။